ပြီးခဲ့တဲ့မေလ29ရက်နေ့က88မျိုးဆက်ညဉ့်ညဉ့်ရင်းနယ်ပွင့်လင်းလူဖွဲ့စည်းရုံးမှာကျင်းပတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ပြင်ဆင်ရေးအတွက်တိုင်းရင်းသားဒေသတွေမှာဟောပြောစည်းရုံးဖို့လက်မှတ်ရေးထိုးဖို့အတွက်ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA နဲ့သဘောတူညီခဲ့ကြပါတယ်။ UNA ညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ကိုရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD မွန်ဒီမိုကရေစီအဖွဲ့ချုပ်ဇုံမီမျိုးသားကွန်ကရက်ရခိုင်မျိုးသားပါတီစတဲ့ပါတီတွေနဲ့ဖွဲ့စည်းထားတဲ့မဟာမိတ်အဖွဲ့ဖြစ်ပါတယ်။ UNA ဟာ1996မတိုင်မီကတည်းကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုင်းရင်းသားမဟာမိတ်အဖွဲ့လည်းဖြစ်ပါတယ်။အဖွဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ436ပြင်ဆင်ဖို့လူထုလှုပ်ရှားမှုတွေကိုတိုင်းရင်းသားပြည်နယ်တွေမှာရုံးစိုက်ထားတဲ့ UNA အဖွဲ့ဝင်ပါတီအသီးသီးစီကိုအကြောင်းကြားထားပြီးလို့ UNA ခေါင်းဆောင်တွေကပြောကြပါတယ်။မွန်ပြည်နယ်ကမြို့နယ်10မြို့နယ်မှာရှိတဲ့ပါတီကော်မတီဝင်တွေကိုညွှန်ကြားထားပြီးလို့ UNA အဖွဲ့ဝင်မွန်ဒီမိုကရေစီအဖွဲ့ချုပ်ပါတီကအလုံးမှုဆောင်ဖွဲ့ဝင်ဦးမင်းကျော်ဝင်းကပြောပါတယ
်။ကျွန်တော်တို့လည်း88ဦးလင်းလူဖွဲ့စည်းရနေပြီးတော့တိုင်ပင်ထားတာကတော့ဒီမွန်ပြည်နယ်မှာအဓိကမော်လမြိုင်မြို့ကိုတို့ရင်ဆင်းမယ်။ပြီးတော့မြို့နယ်တွေကိုဆက်ပြီးတော့သူတို့တွေစုပြီးတော့တို့ဟောပြောဖို့အတွက်အဲ့ဒါအစီအစဉ်ဆွဲထားပါတယ်။ကျွန်တော်တို့တွေကဟိုရောက်ရင်ပြိတ္တတွေကိုစုပေးဖို့အတွက်အဲကျွန်တော်တို့အစီအစဉ်ဆွဲထားပါတယ်။တုံးတော့ညွှန်ကြားထားလိုက်ပြီးကျွန်တော်တို့အောက်ကမြို့နယ်ကော်မတီဝင်တွေရောတို့အန်ဒစီဆက်ပြီးတော့စီရင်မယ်အဲ့ဒီယူအားအားလာရီကိုရပါရအောင်ပြောပြထားပြီးပါပြီ။မြို့နယ်ဆယ်မြို့နယ်ပြင်ကရင်ပြည်နယ်မှာလည်းကျိုင်းစိတ်ကြီးဖရာသုံးစုကော့ကရိတ်မြဝတီအဲအဲ့မှာလေပူပေါင်းတော့ကျွန်တော်တို့လုပ်ပေးပါမယ်တို့တွေကိုလည်
းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မှသာတိုင်းရင်းသားတွေလိုလားနေတဲ့ Federalist နဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုတွေကိုအကောင့်ထဲပေါ်လာနိုင်မယ်လို့ UNA ခေါင်းဆောင်တွေကပြောကြပါတယ်။အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ပုံမှန်436ဟာအဓိကကျတဲ့အတွက်တိုင်းရင်းသားတွေအားလုံးကလည်းပုံမှန်436ပြင်ဆင်ရေးအတွက်တာဝန်ရှိကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတွင်ရင်မှုဦးဆိုင်လေးကပြောပါတယ
်။ UNA ဖွဲ့ဝင်ပါတီတွေရဲ့ရုံးသက်ရမျိုးတွေမှာရှိတဲ့ပါတီဝင်တွေကိုဝင်လင်းလူဖွဲ့စည်းရလာပြီးလက်မှတ်ရေးထိုးတဲ့အခါမှာပူပေါင်းပါဝင်ဖို့အတွက်ကျွန်တော်တို့ပြင်ဆင်ထားတာလည်းရှိပါတယ်။အဓိကတော့ဒီ436ကိုမပြင်ရင်2008ဖွဲ့စည်းပုံခြေကံဥပဒေကဘယ်လို့မပြင်လို့ရမှာမဟုတ်ဘူးပေါ့နော်။အဲ့ဒီဖွဲ့စည်းပုံကိုမပြင်ဘဲနဲ့ကျွန်တော်လိုချင်တဲ့ Federal ပြည်ထောင်စုဒါမှမဟုတ် Democracy အရေးပေါ့နော်။အသရှိတဲ့ငြိမ်းချမ်းရေးဖြစ်စဉ်တစ်ခုလုံးဘာတစ်ခုမှကျွန်တော်တိရောက်အောင်ဆောင်ရွက်နိုင်မှာမဟုတ်ဘူး။ကျော့တော်လမ်းကြောင်းရသွားမယ်ဆိုရင်လည်းပဲဒါ436ကိုသတ်ပြီးပြင်ရမယ်။ဒါအခရာအကျဆုံးအလုပ်မို့လို့အားလုံးမှတောင်းရှိတယ်ဆိုတော့ကျွန်တော်တို့ကျွန်တော်တက်လှမ်းထားပြီးတဲ့ဖြစ်တဲ့ကြောင့်မို့လို့သင်သင်တော်ဖြစ်နေပါကျွန်တော် SNLD ရဲ့ရုံးစိုက်ထားတာတောင်ကြီးအပါဝင်38မြို့ပဲရှိပါသေးတယ်။စံတိုင်းနာမြတ်ဒီမိုကရေစီဖွဲ့ချုပ်ကတော့အခုလက်ရှိရှမ်းပြည်ရောက်နေပါပြီ။ဒီလုပ်ငန်းနဲ့ပတ်သက်ပြီးတွေးဆဆွေးနွေးမှုတွေစနေပါပြီခင်ဗျာ
။ရခိုင်ပြည်နယ်ဘက်မှာလည်းစစ်တွေလိုမြို့ကြီးတွေအပြင်ရခိုင်ပြည်နယ်အတွင်းမြို့နယ်တွေမှာပုံမှန်436ပြင်ဆင်ရေး88မျိုးဆက်ညီညာရေးနဲ့ပွင့်လင်းလူအဖွဲ့စည်းနဲ့အတူဝိုင်းဝန်းလှုပ်ဆောင်သွားမယ်လို့ရခိုင်မျိုးသားပါတီခေါင်းဆောင်ဦးအေးတောင်ကပြောပါတယ
်။အဓိကကျတဲ့စစ်တွေမျိုးလိုနေရာမှာပြောပြမယ်ဆိုရင်တော့ကောင်းပါတယ်။ကြားသူတို့တန်လွဲတို့လောက်နိုင်ရင်ကောင်းပါတယ်။ကျွန်တော်တို့ကတော့ပြင်းတာလည်းပဲကျွန်တော်တို့ကမကန့်ကွက်ပါဘူး။တခြားတွင်ကပြင်ဖို့ကြိုးပမ်းတာကိုလည်းလိုလိုလားလားရှိပါတယ်။ဒီကကတော့436ကိုပြင်ဖို့ဆိုတာမတရှိဖွဲ့စည်းပုံခြေခံဥပဒေတစ်ခုကိုစလဲဆုံးပြင်းနိုင်တော့အတွက်ဒါဟာခြေလမ်းတစ်ခုအနေနဲ့ပြင်းနေတယ်။ဒါကြောင့်ဥပမာ436ကိုပထမခြေလမ်းအနေနဲ့ပြင်ဖို့ကြိုးစားတဲ့နေရာမှာပုံမှန်ပါဝင်ပြင်တယ်။လက်မှတ်တိုးပြီးတော့လည်းတွန်းအားပေးနေတယ်လို့မြင်ပါတ
ယ်။ UNA အဖွဲ့မှာတိုင်းရင်းသားလူမျိုးပေါင်းစုံကနိုင်ငံရေးပါတီအဖွဲ့အစည်းတွေစုပေါင်းထားပြီးလက်နက်ကိုင်တိုင်းရင်းသားအဖွဲ့အစည်းတွေစီကပြည်သူတွေလည်းဝင်ရောက်လက်မှတ်ရေးထိုးနိုင်ဖို့ကြိုးပမ်းမယ်လို့ UNA ခေါင်းဆောင်တွေကပြောကြပါတယ်ခင်ဗျာ။